ရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခတွေမှာပါဝင်ပတ်သက်သူတွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလေးစားလိုက်နာပြီးအရက်သားတွေကိုအသေးချာကာကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ရခိုင်လက်နက်ကိုင်တပ် AA ကလက်နက်ကိုင်တပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းတွေနဲ့အရက်သားတွေကိုဖမ်းဆီးခေါ်ဆောင်ထားတယ်လို့မြန်မာအစိုးရဘက်ကလည်း AA နဲ့ပတ်သက်မှုဆွဲချက်နဲ့အရက်သားတွေကိုဖမ်းဆီးစစ်ဆေးနေချိန်မှာပဲကုလသမဂ္ဂကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်။
ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်ကြားတိုက်ပွဲတွေအတွင်းအရက်သားတေဆုံးထိခိုက်ဒဏ်ရာရနေပြီးဒေသတွင်းထွက်ပြေးတိမ်းရှောင်နေရသူကလည်းတောင်းနေချီရှိနေပါတယ်။အခုနောက်ပိုင်းမှာတော့ AA ရခိုင်လက်နက်ကင်တပ်ဖွဲ့ဘက်ကအရက်သားတွေအစိုးရဝန်ထမ်းတွေကိုဖမ်းဆီးတာတွေရှိပါတယ်။ဒီအခြေအနေတွေအတွင်းမှာပဲရခိုင်ပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးနိုင်ငံတကာဥပဒေကိုလေးစားလိုက်နာချဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။ကုလသမဂ္ဂအထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ UN calls on all parties to the conflict to adhere to international humanitarian law.
ပြည်ပကမှာပါဝင်ပတ်သက်နေသူအလုံးအနေနဲ့နိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုလိုက်နာဖို့နဲ့အရက်သားတွေကိုအသေးချာအကာအကွယ်ပေးဖို့နောက်အကူအညီလိုအပ်နေသူတွေထံကိုအချိန်မီသွားရောက်နိုင်ရေးဆောင်ရွက်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်
။ရခိုင်လက်နက်ကင်တပ် AA ကအောက်တိုဘာလ26ရက်နေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေထောင်ဝင်တန်းတွေနဲ့အရက်သားစုစုပေါင်း58ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီတည်းကလွတ်လာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်14ဦးထဲမှလည်း2ဦးရေနစ်တေဆုံးပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကခီးတဲ့တင်ကားပေါ်ကနေဖမ်းခေါ်သွားတဲ့မိသက်တပ်ဖွဲ့ဝင်တွေနဲ့အရက်သား32ဦးတည်းကအရက်သား12ဦးပြန်လွတ်လာပါတယ်။ဒါပြင်ချင်းပြည်နယ်အစိုးရတာဝန်ရှိသူတွေကလည်းပလောဝမြို့နယ်တွင်းကလူတချို့ပျောက်ဆုံးနေတာဟာ AA ကဖမ်းခေါ်သွားတာလို့စွပ်စွဲထားပြီး AA ဘက်ကတော့ညင်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းမှာ AA လက်နက်ကင်တပ်နဲ့ဆက်ဆက်မှုတန်တရားနဲ့အစိုးရကဖမ်းဆီးစစ်ဆေးနေသူဒါဇင်းနဲ့ချီရှိနေပြီးစစ်ဆေးခံရမှုအတွင်းတေဆုံးတာတွေလည်းရှိပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းတေဆုံးဒဏ်ရာရသူတွေရှိပေမဲ့ဘသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းဝန်ခံတာမရှိဘဲတစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြတာပါ။ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကပြောပါတယ
် Insecurity and access restrictions across much of Rakhine State are impeding humanitarian organizations to assess and respond to the needs of affected people.
Rakhine ပြည်နယ်တွင်းဒေသအများပြားမှာမလုံခြုံမှုနဲ့ကန့်သက်တာမြင့်ချက်တွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွက်ဒေသတွင်းဝင်ရောက်ခွင့်နဲ့ထိခိုက်သက်ရောက်ရသူတွေအတွက်လိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်ရေးတွေကိုနှောင့်နှေးစေပါတယ်။မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေတဲ့လူပေါင်းတသန်းလောက်ကိုထောက်ပံ့ရေးဒီနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ကင်တွယ်ရေးအစီအစဉ်အတွက်ဒေါ်လာ 214.4 သန်းရရှိဖို့ကြိုးစားနေပါတယ်။ဒီအစီအစဉ်အတွက်အခုချိန်ထိရာဒရမုံငွေရဲ့ 98.5 ကျပ်တော့ရရှိထားပါပြီ
။မွတ်စလင်ရိုဟင်ဂျာတသိန်းကျော်ဟာဒုက္ခတဲ့စခန်းတွေမှာအခုအချိန်ထိခိုးလုံနေကြရစေဖြစ်ပါတယ်။ဒီအချိန်တွေအတွင်းမှာပဲအခုတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်အတွင်းလူပေါင်း 32,000 နေရက်ကနေတင်းရှောင်ထွက်ပြေးနေကြရပါတယ်။အစိုးရဘက်ကရိုဟင်ဂျာအသုံးနှုန်းကိုအတိအမှတ်မပြုနိုင်ငံသားဖြစ်ခွင့်အာမခံချက်ကလည်းမရေရာတာကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေဌာနေပြန်ရေးမရေရာတဲ့အခြေအနေကအခုပြည်내တွင်တိုက်ပွဲတွေကြောင့်ထပ်ပြီးတက်ရောက်မှုဖြစ်စေပါတယ်။ AA နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်내အခြေအနေပိုပြီးဆိုးရွားသွားစေနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကပြောဆိုထားသလိုပဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ယန်ဟီလီကတော့လက်ရှိရခိုင်မှာဖြစ်နေတဲ့စစ်ရေးပဋိပက္ခတွေကစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့သတိပေးထားပါတယ်ရှင်။